မြန်မာနိုင်ငံမှာဒီမိုကရေစီမူရင်းနဲ့အခြေခံဥပဒေနဲ့ညီတဲ့အစိုးရကောင်းမွန်တဲ့အုပ်ချုပ်မှုတရားဥပဒေစိုးမိုးရေးတို့ကိုလေးစားလိုက်နာဖို့တိုက်တွန်းထားတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာဆင်ရနာတိတ်မှုအရေးနဲ့ပတ်သက်ပြီးအင်ကာနစ်မှာအမေရိကန်နိုင်ငံသားကြီးဝင်ကြီးနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားကြီးဝင်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံသားကြီးဝင်ကြီးရက်တနိုမာဆူရီတို့ဆွေးနွေးခဲ့ကြတာပါ။ဗုဒ္ဓဟူးနေ့မှာတော့တရုတ်နိုင်ငံသားရေးဝင်ကြီးနဲ့ဆွေးနွေးမယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးကပြောပါတယ်။မြန်မာအရေးကိစ္စကိုထိထိရောက်ရောက်ဖြေရှင်းနိုင်ရေးဒေတာရင်းရန်တရားကအခုထက်ပိုပြီးလုပ်ဖို့လိုတယ်လို့လည်းအင်ကာနစ်မှာဟန်ဂရီနိုင်ငံသားရေးဝင်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်ထုတ်ပြန်တဲ့ပူးရဲကြေညာချက်မှာအင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးကပြောဆိုထားပါတယ်။မြန်မာပြည်သူတွေကောင်းကောင်းမွန်မွန်နဲ့ဘေးကင်းလုံခြုံဖို့ကိုထိတ်တန့်ဦးစားပေးအဖြစ်ထားရှိရမှာဖြစ်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်ဆောင်ရွက်နိုင်ရေးဝိုင်းဝန်းလှုပ်ဆောင်ရမယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပူးရဲကြေညာချက်မှာပြောဆိုထားပါတယ်မြန်မာပြည်မှာဆင်ရနာတိတ်မှုကိစ္စနဲ့ပတ်သက်ပြီးအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေအိန္ဒိယ၊ဩစတြေးလျ၊ဂျပန်၊ဗြိတိန်နောက်ကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်တို့နဲ့ဆက်သွယ်ဆွေးနွေးခဲ့ကြောင်းလဲအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်